ပန်းဆန်းမှာအခုမေလ1ရက်နေ့ကနေ3ရက်နေ့ထိလုပ်မယ်ဆိုရယ်ဒီတိုင်းရင်းသားတွေရဲ့နီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့လုံးတက်ဖြစ်မှာပါလားရှင်။ဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့ဒီနောက်ဆုံးအခြေအနေလေးသိချင်ပါတယ်ရှင်။
နောက်ဆုံးအခြေအနေလေးကတော့တချို့ကကြံဆက်သွယ်ပါတယ်။အဲတချို့ကလည်းလိုပါသေးတယ်။ဒီဝိတက်မယ်ဆိုတဲ့ဟာလာမယ်ဆိုတဲ့ဟာလက်ခံရရှိပြီးသူတို့လာမယ်ဆိုတဲ့ဟာဆက်တက်လာပါလေ။တက်ဖို့စလုံးတော့တက်ဖို့အလားလာရှိပါလေ
။ဒါပေမဲ့အစိုးရဘက်ကလေကိုကန့်အဖွဲ့တွေရဲ့ဟလာ TNL အဖွဲ့ရဲ့နောက်ပြတဲ့ခါကျတော့ဒီရခိုင် AA အဖွဲ့တွေကိုမဖိတ်ဖို့ဆိုပြီးတော့သူတို့ဘက်ကလည်းဒီပြောနေရရှိရဲဆိုတော့သူဒီအဖွဲ့တွေကရောတက်ဖြစ်မှာပါလားရှင်။ဒီအဖွဲ့တွေကဘလို့အကြောင်းကြားတာမျိုးရှိပြီလဲရှင်
။သူတို့လည်းဟိုတက်မယ်လို့ဖက်သွေးဌာနကိုသူတို့သတင်းပို့တယ်လို့သိရပါတယ
်။ဟုတ်ကဲ့အခုအစိုးရကပြောနေတာကဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကိုဟလာအခုဒီပန်ဆန်းမှာလုံမဲ့နီလာခံမှာမဖိတ်ဖို့လို့ပြောထားတယ်။ဒါပေမဲ့ဒီအဖွဲ့၃ဖွဲ့ကလည်းအခုတက်မယ်လို့အကြောင်းပြန်ထားတဲ့အခါကျတော့ဥမာအစိုးရဘက်ကနေတခုခုဖိအားပေးလာတာမျိုးရှိလာနိုင်ပါသလား။ဦးအောင်မြင်ဘယ်လိုသုံးသပ်ပါလဲရှင
်။ဒီကိစ္စလေးကတော့ဟိုနည်းနည်းလေးတော့ဟိုဖြစ်တာပေါ့။ဒါပေမဲ့ကျွန်တော်တို့ကသူတို့ကလာတက်တယ်ကျွန်တော်တို့ကမူလကစောပိုင်းကဖိတ်ထားတာဖြစ်တဲ့အတွက်ပေါ့နော်။အဓိကလည်းသူတို့နဲ့ပြစ်ခတ်ရဆေးရေးကိစ္စကိုဆွေးနွေးဖို့ဖြစ်ပါတယ်။ဒါပြစ်ခတ်ရဆေးရေးအားလုံးတူညီစွာနဲ့ပေါ့နော်ရဆဲနိုင်ဖို့ပေါ့ကိုကန့်အဖွဲ့တို့ဘာလို့လဲတက်လာတက်ဖို့ပေါ့နော်ပြီးလို့ရှိရင်ဒီကိစ္စကိုပြစ်ခတ်ရဆေးရေးသူတို့ကိုလည်းဟိုဆွေးနွေးဖို့ပေါ့နော်လူကြီးတွေကတော့ဒီလိုသဘောရှိပါလေ
။ဟုတ်ကဲ့ရှင်။ဒီအစိုးရနဲ့ NCCD အဖွဲ့သားမှသဘောထူထားတဲ့ဒီ NCA ပေါ့နော်ဒီမူချမ်းနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးမှာပါလား။တခြားဘလို့ကိစ္စတွေကိုအရေးကြီးပါမလဲရှင်
။ဒီကိစ္စတွေကတော့ပါမှာပဲလေ။ကျွန်တော်တို့ဒီပြစ်ခတ်ရဆေးရေးကိစ္စဟိုတတိုင်းတစ်ပြေလုံးငိမ့်ညာစွာအတည်နိုင်ရေးကိစ္စပေါ့ဗျာနော်။ဒါမှလည်းဒေသတိုင်းဒေသတွေရောငိမ့်ညာရေးရပြီးတဲ့နောက်ဒေသတည်ငြိမ်မှုရောဖွံ့ဖြိုးမှုတွေရောတက်လာမှာပါ။ဒီဟာကိုတတိုင်းတပြည်လုံးအတွက်ရင်းညွှန်းပါတယ်ဒီကိစ္စလေးကတော့
ဟုတ်ကဲ့အခုပန်ဆန်းမှာလုံမဲ့အစည်းအဝေးအတွင်းမှာခေါင်းဆောင်တွေဆွေးနွေးမှုအတွင်းမှာဒီမူချမ်းအပေါ်မှာဆွေးနွေးတဲ့အခါမှာအခက်အခဲရှိလာနိုင်စရာမျိုးအခြေအနေတွေရှိပါလားမရှိမယ်ဆိုရင်ဘလို့အချက်တွေကအခက်အခဲရှိနိုင်တယ်လို့ဥအောင်မြင်သုံးသပ်ပါလဲရှင
်ဒီကိစ္စကတော့ကျွန်တော်လည်းဒီလိုတူးချင်းတယောက်ချင်းပြောလို့မရပါဘူးအဲဒီကိစ္စကဟိုအဖွဲ့စည်းခေါင်းဆောင်တွေကနေပြီးတော့သူတို့ဟိုကိုယ့်အဖွဲ့သူ့အဖွဲ့အခြေအနေတွေကိုလည်းဆွေးကြမှာဖြစ်ပါတယ်တူချင်းကျွန်တော်လည်းပြောလို့မရပါဘူ
းဟုတ်ကဲ့ဆိုတော့ဦးအောင်မြင့်တို့ဝါပြည်သွေးစည်းညညရေးတက်မတော့ပေါ့ UWSA အနေနဲ့ရောဒီ NCA မူချမ်းထဲမှာထောက်ပြစရာဒါမှမဟုတ်ဆွေးနွေးစရာအချက်အလက်ဆိုရင်ဘယ်အချက်တွေကအဓိကဖြစ်နေမလဲရှင
်အဲဒါဆိုလူကြီးတွေရဲ့ဆွေးနွေးမှုမင်းငွန်းမှာသူတို့ပြောကြမဲ့ဟိုဆွေးနွေးချက်တွေမှာတော့ပါမယ်နဲ့တူတယ်ကျွန်တော်တို့လည်းဟိုဘာတော့တစ်ခုလုံးတော့ကောင်းကောင်းမသိရသေးဘူးပေါ့နော်
အခုဒီမြန်မာနိုင်ငံမှာကဒီတနိုင်ငံလုံးအတိုင်းအတာရအပြစ်ခတ်ရဆေးရေးလက်မှတ်ရေးထိုးနိုင်မှုစူးစမ်းနေရဆိုပေမဲ့ဟလာရင်တော့ကတော့ကချင်မှာပဲတိုက်ပွဲဖြစ်တယ်အခုဆိုရင်ဒါကိုကန့်နဲ့တိုက်ပွဲဖြစ်နေတာရှိရရခိုင်ဘက်မှာလည်းတိုက်ပွဲတွေဖြစ်လာတယ်ဆိုဒီလက်မှတ်ရေးထိုးနိုင်မှုမှာဒီတိုက်ပွဲတွေဖြစ်နေတာကအခက်အခဲတွေဖြစ်နေတယ်လို့ရဦးအောင်မြင်သုံးသပ်ပါလားရှင
်ဒီဟာကတော့နည်းနည်းတော့ရှိမြင်နေတူတယ်ဒါဖြစ်လို့လည်းတိုင်းတစ်ပြည်လုံးအပြစ်ခတ်ရဆေးရေးကိစ္စကြတော့တိုင်းတစ်ပြည်လုံးရဲ့အပြစ်ခတ်ရဆေးရေးအကောင့်တွေပေါ်နိုင်မှာပဲအဲတိုင်းပြည်ကငြိမ်းချမ်းရေးစီတို့နိုင်ငံရေးဆွေးနွေးပွဲစီတို့တို့ကဆက်လန်းသွားနိုင်မှာဖြစ်တယ်ဟောဒါကြောင့်မို့ဒီကိစ္စလေးကတော့နည်းနည်းလေးတော့ဟာဖြစ်မနေတူတယ်ဒါပေမဲ့ကျွန်တော်တို့ဒီစီဝေးကလည်းဒီလိုအပြစ်ခတ်ရဆေးရေးကိစ္စကိုဆွေးနွေးကြမှာလည်းဖြစ်ပါတယ
်ဟုတ်ကဲ့ဥပမာအခုအစိုးရကဟလာကိုကန့်နဲ့တိုက်ပွဲဖြစ်နေရဲဆိုတော့အခုတနိုင်ငံလုံးအတိုင်းအတာရအပြစ်ခတ်ရဆေးရေးတိုင်းသားတွေရဲ့သဘောတူညီချက်ဆိုတဲ့နေရာမှာကိုကန့်အဖွဲ့မပါဘဲနဲ့ရောဖြစ်ပါမလားဦးအောင်မြင်ဘယ်လိုသုံးသပ်ပါလဲရှင
်အဲသူတို့ NCC ဖွဲ့ရတော့ကိုကန့်မပါလို့ရှင်ဒီသူတို့လည်းအမြင်သဘောထားတစ်ခုရှိတယ်လေကမရာကြီးစီလည်းတင်ပြထားပြီးတိုင်းပြည်ကိုလည်းကြေညာထားခဲ့ပြီးအဲဒါကြောင့်မို့သူတို့အဖွဲ့တွင်မှာကိုကလည်းသူတို့ဟို NCC ကြီးကနေပြီးတော့လဲသူတို့ဟိုသဘောထားလေးတွေရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကိုကန့်တို့ဘာလို့อ่ะသူတို့က NCC ဒီအဖွဲ့ဝင်ဖြစ်တာဩသူတို့အဖွဲ့ဝင်အားလုံးပါဝင်ဆွေးနွေးဖို့ပေါ့အပြစ်ခတ်ရဆဲဖို့အားလုံးကိုသူတို့ကဟိုတောင်းဆိုတင်ပြထားတာတွေရှိတယ်လေ
ဟုတ်ကဲ့အခုပန်ဆန်းမှာလုံမဲ့အစည်းအဝေးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ပဲလားတခြားဘသူတွေများဖိတ်ထားတာရှိသေးလဲရှင
်ကျွန်တော်သိရတာတော့ဖိတ်ထားတာအစည်းအဝေးမရှိသေးပါဘူး
ဟုတ်ကဲ့ပန်ဆန်းမှာစီဝေးမတိုင်ခင်လွှတ်တော်ကတိုင်းရင်းသားရေးရဥက္ကဋ္ဌဦးသိန်းစောတို့လည်းဝါပြည်နယ်တဲကိုလာဖို့ရှိတယ်လို့ပြောပါတယ်ဆိုတော့ဒီဟာကဒီဆွေးနွေးပွဲအတွက်လာတာပါလားဒါမှမဟုတ်တီးတန့်လာတွေ့တာပါလားရှင်
ဒါကဟိုမူလကတော့ဟိုပါတော့ UPWC ကဒုတိယဥက္ကဋ္ဌပေါ့ဦးသိန်းစောတို့ကလည်း31ရက်နေ့မှာပြစ်ခတ်ရဆေးရေးမူကြချုပ်ဆိုပြီးတဲ့နောက်ပါဆန်းကိုဝတ်သေးတာကိုလာပြီးတော့ကျွန်တော်တို့နဲ့ရှင်းပြဖို့ပေါ့ ကျွန်တော်တို့ကိုရှင်းပြဖို့ဟိုဆွေးနွေးဖို့ဒီကိစ္စလေးတွေအကြောင်းနဲ့လာမှာဖြစ်ပါတယ
်ဟုတ်ကဲ့ခုနကလိုမျိုးပေါ့ဒီအစည်းအဝေးမှာခုနကတိုင်းရင်းသားအဖွဲ့၃ဖွဲ့ကိုမပါဖို့အတွက်အဓိကလာပြောတာဖြစ်မလားဥအောင်မြင်ဘလို့သုံးသပ်ပါလဲရှင
်တရားကြီးကတော့ဟိုဆွေးနွေးပွဲကတော့အချက်တစ်ချက်တစ်ခုတည်းတော့မဟုတ်နိုင်ဘူးနဲ့တည်းဒီအားလုံးဟိုဝါဝါပေါ့နော်ပြောတာတွေသူနေတာတွေလည်းဖြစ်မှာပါဒါမဲ့အခုဒီနေ့အထိတော့ဟိုဘာတော့အချိန်ပြာပြီးတော့ပြောင်းလဲသတ်မှတ်မယ်ဆိုပြီးတော့ပြောထားတာဒီနေ့အထိတော့ဘာမှတော့ဆက်သွယ်လာတာမရှိပါဘူး
ဟုတ်ကဲ့ဥအောင်မြင့်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်